မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကော်စလေရန်ဟီလီကိုမြန်မာနိုင်ငံဝင်ခွင့်ပေးဖို့မြန်မာအစိုးရကငင်းဆန်လိုက်တာဟာနိုင်ငံတကာဖိအားတွေနဲ့အတူပိုဆိုးရွားတဲ့အခြေအနေတွေပေါ်ပေါက်လာနိုင်တယ်လို့လူခွင့်အဖွဲ့တွေကဝေဖန်လိုက်ပါတယ်။ဒါပေမဲ့လိုအပ်ချက်အရရန်ဟီလီခရီးစဉ်ကိုအစိုးရကတားမြစ်ခဲ့တာဖြစ်နိုင်ကြောင်းမြန်မာနိုင်ငံအမျိုးသားလူခွင့်ကော်မရှင်ကပြောပါတယ်။ကိုညဝင်းအောင်ကစူးစီးတင်ဆက်ထားပါတယ်
။လာမယ့်ဇန်နဝါရီလတဲ့မြန်မာနိုင်ငံကိုသွားပြီးလူအခွင့်အရေးအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ရှိတဲ့ကုလသမဂ္ဂလူအခွင့်အရေးအထူးစုံစမ်းစစ်ဆေးသူမစ္စရန်ဟီလီကိုပြည်ဝင်ခွင့်ပေးဖို့ကိုရောပူးပေါင်းဆောင်ရွက်ဖို့ကိုပါမြန်မာအစိုးရကငင်းဆန်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လမြန်မာနိုင်ငံခီးစဉ်အပြီးကုလလူအခွင့်အရေးကောင်စီကိုတင်သွင်းတဲ့မစ္စရန်ဟီလီရဲ့အစီရင်ခံစာဟာဘဲလိုက်ပြီးမျှတမှုမရှိတဲ့အတွက်အခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်ကြောင်းမြန်မာအစိုးရကသူ့ကိုအကြောင်းကြားခဲ့တယ်လို့မစ္စရန်ဟီလီရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာရေးထားတာပါ။မြန်မာအစိုးရကအခုလိုဆုံးဖြတ်တာဟာရှုပ်ထွေးလာတဲ့ပြည်တွင်းနိုင်ငံရေးအခြေအနေတွေကြောင့်ဖြစ်နိုင်တယ်လို့သုံးသပ်မိကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဒုဥက္ကဋ္ဌဦးစစ်မြိုင်က VOA ကိုပြောပါတယ
်။ဒီအခုတစ်ချိန်ညှင်းပယ်တာနဲ့ပတ်သက်လို့ကတော့နိုင်ငံတော်အနေနဲ့သူဆောင်ရွက်တဲ့လုပ်တစ်ခုကိုစဉ်းစားဝေဖန်ပြီးတော့ဆုံးဖြတ်တယ်ပြည်သူလူထုရဲ့သဘောထားစံတော်ကိုအလေးနဲ့ထားပြီးတော့ဆုံးဖြတ်တယ်ကျွန်တော်ကတော့အဲ့လိုများဖြစ်နိုင်မလားပေါ့ဗျာယူဆတာပေါ့ဘာလို့လဲဆိုတော့နိုင်ငံတကာနိုင်ငံတို့ရဲ့တရားရှင်တွေများရေးတဲ့အရေးကြီးတဲ့1982ခုနှစ်နိုင်ငံသားပြည်မှုဥပဒေကြီးကိုမစ္စရန်ဟီလီကပထမအခေါက်မှာပဲဥပဒေပြင်မှာလို့ပြောလိုက်တဲ့ခါကျတော့ကျွန်တော်အနေနဲ့ဆိုလဲတော်တော်လေးပဲကျွန်တော် shock ဖြစ်ပါတယ်။နောက်ကျွန်တော်တို့နိုင်ငံရဲ့လူခွင့်ရေးအတွက်ကျွန်တော်တို့အကျိုးပြုနိုင်မဲ့အကြံပြုချက်မျိုးတွေဆိုရင်တော့လည်းကောင်းတာပေါ့ဗျာ။တခါတည်းကတော့လည်းဒီဘက်လိုက်မှုတွေမမျှတမှုတွေကတော့ရှိတယ်ဆိုတာမျိုးကတော့ကျွန်တော်တို့လည်းပဲလေးလာခဲ့ကမိတာလေးတွေရှိပါတယ်
။မစ္စရန်ဟီလီရဲ့အစီရင်ခံစာဟာတစ်ဖက်သက်သတင်းအချက်အလက်ပေါ်အခြေခံပြီးဘက်လိုက်တယ်လို့မြန်မာအစိုးရကယူဆခဲ့ရင်သူခီးစဉ်ကိုပိတ်ပင်မဲ့အစားတွေးသင့်တွေးထိုက်တဲ့သူတွေနဲ့ပုံပြီးတွေးဆုံနိုင်အောင်စီစဉ်ပေးသင့်တယ်လို့ညီမချင်းမြန်မာလူအခွင့်အရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။မစ္စရန်ဟီလီရဲ့နောက်ဆုံးတင်ပြခဲ့တဲ့အစီရင်ခံစာထဲမှာဒီရခိုင်ပြည်မှာဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစီအခံနဲ့အချက်အလက်တွေကိုကျွန်တော်တို့အစိုးရဘက်ကတက်ပြီးတော့သဘောချလိုက်တာတော့ပါဘူး။တစ်ဖက်ကိုစောင်းနေတယ်၊တစ်ဖက်ကိုပဲတွေးဆနေ၊တစ်ဖက်ရဲ့အယူဆတွေပဲခေါ်ပြတယ်ဆိုပြီးတော့ဆွဆွဲချက်တွေကအစိုးရဘက်ကပြောစံနေကြားရပါတယ်။ဘာကြောင့်လဲဆိုတော့သူ့အနေနဲ့တွေးရှိတဲ့နေရာမှာရတဲ့သူတွေနဲ့တွေးဆုံပြီးတော့ရတဲ့တတိမောမှာအခြေခံပြီးတော့ရေးရတာဖြစ်ပါတယ်။အမှန်တကယ်သူ့ကိုပတ်ပေါင်းစုံပါဝင်ပတ်သက်နေသူတွေပေါင်းစုံနဲ့တွေ့ပြီးတော့တကယ်အဖြစ်မှန်တိုင်းရရှိဖို့အတွက်တန်မိုးပေးခြင်းကပုံမူပြီးတော့ကျွန်တော်တို့အဆင်ပြေပါလိမ့်မယ်
။ရန်ဟီလီကိုမြန်မာနိုင်ငံဝင်ခွင့်ပိတ်ပင်လိုက်တဲ့အတွက်နိုင်ငံတကာဖိအားတွေပိုတိုးလာနိုင်တယ်လို့ Triangle အမျိုးသမီးအဖွဲ့တာဝန်ခံဒေါခင်လေးကပြောပါတယ
်။အခုချိန်မှာကနိုင်ငံတကာအနေနဲ့လည်းမြန်မာပြည်ပေါ်မှာအင်တန်မှပြင်းထန်တဲ့ရည်ရွယ်မှုတွေလုပ်ဖို့လုပ်ဆောင်နေရတယ်ရှိတယ်လို့ဝေဖန်ရှုတ်ချမှုလည်းအများပြင်းထန်နေတဲ့အချိန်ဖြစ်တဲ့အချိန်မှမှထပ်ပြီးတော့မြန်မာအစိုးရကအခုလိုမျိုးတုံ့ပြန်မှုလုပ်လိုက်တယ်ဆိုရင်ဒီပေါ်မှာပို့ပြီးတက်ရောက်မှုတွေပိုများလာနိုင်တယ်လို့ကျွန်မမြင်ပါတယ်။အကယ်၍ညံတာဟိုနော်မစ္စရန်ဟီလီရဲ့ report တွေကညတ်တမှုမရှိဘူး၊ဗလိုက်မှုရှိတယ်ပဲပြောပေါ့နော်။အဲ့အမျိုးတွေတွေ့ရှိရင်လည်းမြန်မာအစိုးရအနေနဲ့သူရောက်လာတဲ့အခါမှာညနေချင်းဆိုင်တွေ့ပြီးတော့မှကြကြလက်ကြတေချာဝေဖန်ထောက်ပြတာမျိုးလုပ်တင်တယ်
။မစ္စရန်ဟီလီကိုပိတ်ပင်တာဟာကုလသမဂ္ဂကိုပိတ်ပင်လိုက်တဲ့သဘောဖြစ်ပြီးစိုးကျိုးတွေကိုသာပိုဖြစ်စေလိမ့်မယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့တွဲဖက်အတွင်းမှကိုဘိုကြီးကထောက်ပြပါတယ
် Special Reporter ကဆုံးဖြတ်ခွင့်ရှိတဲ့သူမဟုတ်ဘူးနောက်သူ့ကိုလည်းရွေးချယ်ထားတာကကုလသမဂ္ဂဒီလူ့ခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကရွေးချယ်ထားတယ်ပြီးတော့အဖွဲ့ဝင်နိုင်ငံတွေကတာဝန်ပေးချက်အရသူကလူ့ခွင့်ရေးအခြေအနေကိုစုံစမ်းစစ်ဆေးရတဲ့သူပဲဖြစ်တယ်ဖြစ်တဲ့အခါကျတော့သူကသူမြင်တာကိုမြင်တဲ့အတိုင်းပဲသူတင်ပြမှာဖြစ်တယ်သူ့ကိုအစိုးရကနေပဲပိတ်ပင်လိုက်တယ်ဆိုတော့ကဒီကုလသမဂ္ဂတစ်ဖွဲ့လုံးကိုပိတ်ပင်လိုက်တယ်လို့ဖြစ်သွားတာမျိုးရှိပါတယ်။အဲ့ဒီလိုမျိုးလုံးရမျိုးကိုလုံးမယ်ဆိုလို့ရှိရင်တော့တေချာစဉ်းစားပြီးမှလုပ်တင်တယ်။စိုးကျိုးတွေကဒီထက်ပိုပြီးတော့များသွားနိုင်တဲ့အနေအထားကိုလည်းဖြစ်သွားနိုင်တယ်
။မစ္စရန်ဟီလီကတော့မြန်မာအစိုးရရဲ့ဆုံးဖြတ်ချက်အပေါ်နားမလည်နိုင်အောင်ဖြစ်ရတယ်လို့စိတ်ပြက်မိကြောင်းပြောခဲ့ပြီးမြန်မာအစိုးရအနေနဲ့ဒီဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားပေးဖို့မျှော်လင့်ကြောင်းလည်းပြောပါတယ်။2014ခုနှစ်ကစပြီးမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့တဲ့မစ္စရန်ဟီလီဟာမြန်မာနိုင်ငံကို6ကြိမ်ရောက်ရှိခဲ့ပြီးသူ့ရဲ့နောက်ဆုံးအစီရင်ခံစာမှာရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းကိုတင်ပြခဲ့မှုပါတယ်ခင်ဗျာ